နယ်ရဲ့ပြည်တွင်းပြည်ပနိပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်းတွင်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။တင်ဆက်ပေးသွားမယ့်သတင်းတွေကတော့ VIU နဲ့ Mitel အကျိုးတူပူးပေါင်းနေဆိုတဲ့သတင်း၊နိုင်ငံတဝဲမှဆီယမ3,500ကျော်ကိုမြန်မာ Digital ပညာရေး Platform အစီအစဉ်ဖြင့်သင်တန်းများပို့ချလျက်ရှိတယ်ဆိုတဲ့သတင်း၊ Samsung Galaxy Tab S7 အထက်လက်တွေ Gigabyte မှာထွက်ပေါ်လာတဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ VIU နဲ့ Mitel အကျိုးတူပူးပေါင်းနေဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။online ရုပ်သံဝန်ဆောင်မှု VIU နဲ့ Mitel အကျိုးတူပူးပေါင်းလိုက်တဲ့အတွက် VIU ရှိရုပ်ရှင်ဇလန်းတွဲအားလုံးကိုအခမဲ့ကြီးစုနိုင်ပြီဖြစ်ပါတယ် Mitel အသုံးပြုသူတွေအနေနဲ့ဇွန်လ4ရက်ကနေစတင်ပြီးအခကြေးငွေပေးသွင်းစရာမလိုပဲ VIU ရဲ့ Platinum User များအဖြစ်အလိုလျောက်မြင့်တင်ပေးသွားမှာဖြစ်ပါတယ် My ID Application တွင်လည်း VIU ကိုရယူကြီးစုနိုင်မှာဖြစ်ပြီးတော့အဆိုပါလုံဆောင်ချက်အစ်စ်ဟာ My ID ကိုအသုံးပြုပြီး VIU မှရုပ်ရှင်တွေကိုအခကြေးငွေပေးဆောင်ခြင်းစရင်းသွင်းဝင်ရောက်ခြင်းပြုလုပ်เสียမလို့ပဲနဲ့ကြီးစုနိုင်မှာပဲဖြစ်ပါတယ်ကျမတို့ VIU မှာဆိုရင်ကြီးစုသူတွေဘာလို့ခြင်းလဲဆိုတာကိုအဓိကထားပါတယ်စမတ်ဖုန်းတွေအသုံးပြုတာများလာတာနဲ့အမျှအရေးသွေးကောင်းမွန်တဲ့ရုပ်သံဝန်ဆောင်မှုတွေကိုလည်းပိုပြီးမျှော်လင့်လာကြပါတယ် Mitel နဲ့ပူးပေါင်းလိုက်တဲ့အတွက်မြန်မာနိုင်ငံမှာရှိတဲ့ကျမတို့ရဲ့ VIU အသုံးပြုသူတွေအဆင်ပြေစေဖို့အခွင့်အရေးတစ်ခုထပ်ရလိုက်ပါတယ်အခုဆိုရင် Mitel MPT Oridu အသုံးပြုသူတွေကအရေးသွေးမြင့်ရုပ်ရှင်ဇလန်းတွဲတွေကိုစရင်းသွင်းဝင်ရောက်เสียမလို့ပဲနဲ့တရားရာခိုင်နှုန်းမြန်မာစာတန်းထိုးနဲ့ကြီးစုနိုင်တော့မှာပါကြီးစုသူတွေပုံမှုအဆင်ပြေစေလာဖို့အတွက်မိဖက်ပူပေါင်းမှုတွေဆက်လက်လှုပ်ဆောင်သွားဖို့လည်းရှိပါတယ်လို့ VIU မြန်မာရဲ့ Country Manager ဖြစ်သူကပြောကြားခဲ့ပါတယ်ဆက်လက်ပြီးနိုင်ငံတဝက်မှဆီယမ3,500ကျော်ကိုမြန်မာ Digital ပညာရေး Platform အစီအစဉ်ဖြင့်သင်တန်းများပို့ချလျက်ရှိတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်နိုင်ငံတဝက်မှဆီယမ3,500ကျော်အတွက်နီးပြဆရာသင်တန်းတွေကိုမြန်မာ Digital ပညာရေး Platform အစီအစဉ်နဲ့ပို့ချလျက်ရှိတယ်လို့ပညာရေးကဏ္ဍပူးပေါင်းဆောင်ရွက်မှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာသိရပါတယ်အထက်တန်းကျောင်းတွေကိုဇူလိုင်လ22ရက်မှာဖွင့်လှစ်ရန်ရထားပြီးတော့လိုအပ်ချက်တွေနဲ့အားနည်းချက်တွေပေါ်မူတည်ပြီးတော့ပြင်ဆင်ကအလဲတန်းအဆင့်မူလာတန်းအဆင့်ကျောင်းများကိုတဆင့်ချင်းဖွင့်လှစ်သွားရန်စီမံဆောင်ရွက်လျက်ရှိကြောင်းကျမ်းမာပြီးဘေးကင်းလုံခြုံသောတင်ယူမှုပတ်ဝန်းကျင်ကိုဖန်တီးလျက်တင်ယူမှုမဆုံးရှုံးစေရင်မိတိခွဲခြားမှုများမရှိရင်ကျောင်းထွက်နှုန်းရောကြရေးတို့ကိုဦးစားပေးမူဝါဒချမှတ်အကောင့်ထဲပေါ်သွားမှာဖြစ်ကြောင်းကျန်းမာရေးအသိပညာပေးသင်တန်းနဲ့ Grade 4, Grade 7, Grade 10သင်ရိုးသစ်သင်ကြားသင်ယူမှုနည်းစနစ်များအတွက် Online သင်တန်းနဲ့9ရက်ကြာကိုယ်တိုင်တက်ရောက်သင်ယူသောသင်တန်းတွေကိုပို့ချလျက်ရှိကြောင်းနိုင်ငံတဝက်မှဆီယမ3,500ကျော်အတွက်နည်းပြဆရာသင်တန်းတွေကိုမြန်မာ Digital ပညာရေး Platform အစီအစဉ်နဲ့ပို့ချလျက်ရှိကြောင်းပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးကပြောပါတယ်ပညာရေးကဏ္ဍပူးပေါင်းဆောင်ရွက်မှုဆိုင်ရာညှိနှိုင်းအစည်းအဝေးကို Video Conferencing စနစ်နဲ့ဇွန်လ15ရက်ကကျင်းပပြုလုပ်ခဲ့ပြီးတော့ပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာမျိုးသိန်းကြီးဥရောပတမကတန်အမတ်ကြီးဦးဆောင်တဲ့အဖွဲ့တို့တက်ရောက်ဆွေးနွေးခဲ့ကြတာပဲဖြစ်ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့ Samsung Galaxy Tab S7 အထက်လက်တွေ Gigabyte မှာထွက်ပေါ်လာတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ် Samsung Galaxy Tab S7 ဟာဇူလိုင်လဒါမှမဟုတ် August လမှာထွက်ရှိမယ်လို့သတင်းထွက်နေပါတယ် Samsung ဟာ Galaxy Tab S7 Plus မိတ်ဆက်မယ်လို့ကောလာဟလထွက်ပေါ်နေပါတယ်အဲ့ဒီထုတ်ကုန်ရဲ့အဓိကအချက်လက်တွေ Gigabyte မှာထွက်လာပါတယ် Galaxy Tab S7 Plus Model Number SM-D976B ဖြစ်ပြီးတော့ Android 10နဲ့ RAM 6GB ပါဝင်တယ်လို့သိရပါတယ် Gigabyte အချက်လက်စီးရင်သွင်းထားပုံအရ Galaxy Tab S7 Plus မှာပါဝင်တယ် Motherboard ကိုကိုနာလို့ဖော်ပြထားပါတယ်အဲ့ဒီအမီက Snapdragon 865 SoC နဲ့ကပ်ညီမှုရှိပါတယ်ဒါအပြင် Galaxy Tab S7 Plus မှာ Snapdragon 865 chipset ပါဝင်မယ်ဆိုတဲ့ကောလာဟလသတင်းတွေနဲ့လည်းကပ်ညီပါတယ် Gigabyte က Galaxy Tab S7 Plus အထောက်အချက်လက်တွေကိုတော့မဝေမျှခဲ့ပါဘူးကောလာဟလအရာ Galaxy Tab S7 Plus မှာမျက်နှာပြင် 12.4 လက်မှာ display နဲ့ battery 6800mAh နဲ့ 5G ကွန်ရက်ထောက်ပံ့ထားတယ်လို့သိရပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကတော့နိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကို internet channel ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလော COVID-19 ဖြစ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ကနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်